ိုင်ငံတော်မှာစစ်တပ်နဲ့ရဲကလုံခြုံရေးတင်းကြပ်ပြီးပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတယ်လို့ကိုဗစ်တရရလိုင်းအန်ဒရီလည်းရှိနေတဲ့ကြားမှာပဲဆီယနာသိမ်းမှုကိုစန့်ကျင်ကောက်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲဒီကနေ့ရန်ကုန်တင်ငန်းကျွန်းသူဝနအရက်မှာရန်ကုန်တက္ကသိုလ်ကျောင်းသားများတမကတက္ကသိုလ်တပိတ်စစ်ကြောင်းထက်ပြီးတက္ကသိုလ်ကျောင်းသားလူငယ်တွေကျွေးကြော်ဆန္ဒပြခဲ့ကြပါတယ်အင်္ဂါနေ့ကမန္တလေးမြားတောင်တပိတ်စစ်ကြောင်းကိုစစ်တပ်ကပြစ်ခတ်ထိခွဲခဲ့တာကြောင့်ပြည်သူလူတွေကိုအောင်းမေ့ဂုံပြူတဲ့ဆန္ဒပြပွဲလည်းဖြစ်တယ်လို့ပအဝင်သူတွေကပြောပါတယ်။မြားတောင်တပိတ်စစ်ကြောင်းဟာမနေ့ကအကြမ်းဖက်ပြစ်ခတ်ထိခွဲဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့ဒီကနေ့ဆက်ပြီးထွက်ခဲ့ပါတယ်။မနေ့ကစစ်တပ်ကပြစ်ခတ်ပြီးဖမ်းဆီးသွားသူတွေကတေဆုံးသွားသူတွေရှိခဲ့တယ်လို့ဆန္ဒပြပွဲဦးဆောင်သူတူကပြောထားပါတယ်။နေစမပြက်လို့ဆန္ဒပြပွဲတွေရှိနေတဲ့မကွေးတိုင်းမြန်မြို့နယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ဒနင်္သာရီတိုင်းကဒဝဲနဲ့လောင်လုံးမြို့နယ်စကိုင်းတိုင်းကကလေးစလင်းကြီးနဲ့ရင်းမာပင်မြို့နယ်စတဲ့နေရာတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။စစ်တပ်ကပြစ်ခတ်ထိခွဲတာကြောင့်ဖေဖော်ဝါရီလတရနေ့ကလေးကနေဇူလလ29ရက်နေ့မနေ့ကအထိဆိုရင်သေဆုံးရသူပေါင်း934ယောက်ရှိပြီဖြစ်ပြီးအခုချိန်ထိဖမ်းဆီးခံရသူပေါင်းက9400နီးပါးရှိတယ်လို့နိုင်ငံရေးကျင်းသားများကိုယ်ရင်ဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကတော့အဲ့ဒီတည်ဆုံမှုအခြေအတွက်ဟာလုံခြံချက်ကားထားတာလို့ပြန်ညင်းချက်ထုတ်ထားပါတယ်။